တရင်းနဲ့စာနယ်ဇင်းလွတ်လပ်မှုအဆိုအဆုံနိုင်ငံများစီးနှင်းမှရှိနေတဲ့မြန်မာနိုင်ငံအတွက်ပြည်သူလူထုအားကိုးတဲ့ NLD ပါတီဦးဆောင်ကအဆိုအသည့်ဖွဲ့စည်းပြီးတဲ့နောက်တရင်းလွတ်လပ်ခွင့်နဲ့အတူတရင်းလုပ်ငန်းတွေဟာပိုးပြီးတိုးတက်ကောင်းမွန်လာမယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့အခုအဆိုအသည့်တာဝန်ယူပြီး6လတဲ့ကိုရောက်လာပြီးမယ်တရင်းမီဒီယာဖွံ့ဖြိုးတိုးတက်ရေးဟာအားနည်းနေသေးတယ်လို့ကတ်တက်ခံရတာတွေနဲ့အတူတရင်းလွတ်လပ်ခွင့်တွေကတော့အားမရစရာတွေတွေ့နေရသေးတယ်ဆိုပြီးတော့ဝေဖန်ချက်တွေလည်းထွက်လာပါတယ်။အထူးသဖြင့်ကတော့အဆိုအရဲ့တရင်းမီဒီယာလုပ်ငန်းတွေဟာပုဂ္ဂလိကလုပ်ငန်းတွေမှာလွှမ်းမိုးမှုမရှိရေးဆိုပြီးတော့သတင်းအဖွဲ့အစည်းတွေကထောက်ပြတိုက်တွန်းခဲ့ကြပေမဲ့ NLD အစိုးရဟာသူတို့ရဲ့သတင်းမီဒီယာလုပ်ငန်းတွေကိုရေရှည်ရပ်တည်နိုင်ရေးအတွက်ကြိုးပမ်းချက်တွေကိုတွေ့နေရတယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီရဲ့တမကဦးဆောင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးစောသက်ထွေးကထောက်ပြပါတယ်
။အရင်ဦးသိန်းစင်အစိုးရလက်ထက်တုန်းကဒီ state owned media တွေဟာဒီပုဂ္ဂလိက private media တွေအပေါ်မှာတော့လွှမ်းမိုးမှုမရှိသင့်ဘူးဆိုတဲ့ရှုထောင့်ကနေပြီးတော့ကျွန်တော်တို့တွန်းအားပေးခဲ့တာရှိပါတယ်။ဒါမဲ့ NLD အစိုးရတအားနာရလာပြီးတဲ့အချိန်မှာအစိုးရကပုဂ္ဂလိကမီဒီယာတွေကိုအားမပေးတဲ့အပြင်ဒီစေအုံးမီဒီယာတွေကိုအားကောင်းအောင်ဆောင်ရွက်နေတာကိုကျွန်တော်တို့တွေ့မြင်နေရတယ်။ဒီလိုမျိုးအားကောင်းအောင်ဆောင်ရွက်မှုကလည်းတောက်လျှောက်သွားမဲ့ပုံစံတွေကိုတွေ့မြင်နေရပါတယ
်။ဒါပြင်လည်းအစိုးရပိုင်းသတင်းစာတွေမှာအစိုးရရဲ့မူဝါဒတွေကိုဦးစားပေးဖော်ပြနေပြီးအစိုးရနဲ့ပတ်သက်တဲ့သတင်းရယူရေးတွေမှာလည်းအခက်အခဲရှိနေသေးပဲဖြစ်တယ်လို့ဦးစောသက်ထွေးကဆိုပါတယ်
။ပြန်ကြေးဝင်းကြီးရဆိုရင်ကျွန်တော်နဲ့အရင်ကတော့ကျွန်တော်တို့ကြောချင်းကပ်ပြီးတော့စာနယ်ဇင်းကောင်စီမှာလောက်ကဲပြီးတော့မှဒီပုံမှာအတူတူဆောင်ရွက်ခဲ့တာပါ။သို့တော်လည်းကျွန်တော်တို့ရဲ့ခံစားချက်တွေကိုဘာကြောင့်ပြန်ကြေးဝင်းကြီးစစ်ကမဖြစ်စည်းပေးနိုင်မလဲဆိုတော့ကျွန်တော်တို့ရှာဖွေကြည့်ပါတယ်။ရှာဖွေကြည့်တဲ့အခါမှာတော့အဓိကကျွန်တော်တို့ပြည်တော်စုအစိုးရရဲ့အာပေါ်နဲ့စိတ်ဆန္ဒတွေကိုပြန်ကြေးဝင်းကြီးကပြောင်းလဲနိုင်သလားမရှိသေးတာ哦တွေ့နေရတယ်ဒါကြောင့်မလို့လဲအခုဆိုလို့ရှိရင်နိုင်ငံပိုင်းသတင်းစာနှစ်ဆောင်ကအရင်အစိုးရအတိုင်းပဲအစိုးရရဲ့အာဘော်နဲ့အစိုးရရဲ့လုံဆောင်ချက်တွေမှန်ကန်နေအစိုးရရဲ့လုံဆောင်ချက်တွေကကောင်းမွန်နေတယ်ဆိုတော့ရှုထောင့်ရပဲ presentation လုပ်နေတာကိုတွေ့ရတယ
်မြန်မာနိုင်ငံမှာထုတ်ဝေနေတဲ့ကြေးမုံသတင်းစာဟာ1958ခုနှစ်ကပုဂ္ဂလိကပိုင်းသတင်းစာအဖြစ်ထုတ်ဝေခဲ့ပြီးမြဲ1962ခုနှစ်ကဗိုလ်ချုပ်ကြီးနေဝင်အာဏာသိမ်းပြီးတဲ့နောက်ကြေးမုံနဲ့မြမအလင်းတို့ကိုပြည်သူပိုင်းအဖြစ်သိမ်းယူခဲ့တာဖြစ်ပါတယ်အဲ့ဒီနောက်ပိုင်းကဆလို့ဒီသတင်းစာတွေဟာအစိုးရခေတ်အဆက်အဆက်အစိုးရရဲ့ဝါဒဖြန့်ချီရေးသတင်းတွေကိုတော့ဦးစားပေးပြီးတော့ဖော်ပြခဲ့တာဖြစ်ပါတယ်။အခုချိန်ထိလည်းဒီသတင်းစာတွေဟာအများပြည်သူယုံကြည်လက်ခံတဲ့သတင်းစာတွေမဖြစ်လာသေးဘူးလို့ United Magazine ရဲ့ Editor ချုပ်ဦးစောမင်းကျော်ကသူ့အမြင်ကိုပြောပါတယ်ရှင်
။လောလောဆယ်တော့အစိုးရတဲ့အနေနဲ့ကအစိုးရပိုင်းအစိုးရအပေါ်သတင်းစာတွေလိုအပ်ပြီးတယ်ဆိုတဲ့သဘောရှိရတာကြောင့်မို့လို့သူဆက်ထားတယ်ပေါ့လေ။ပြည်သူလူထုကအစိုးရဘာလုပ်နေမှန်းလည်းမသိဘူး။အဲ့တော့ဒီလိုခက်ခဲလို့ကြုံနေတာအရင်အစိုးရအကြောင်းဆိုပြီးတော့ပြီးခံနေနားလေတယ်လက်ရှိအစိုးရနဲ့တောင်ဆန်းစုကြည်ပေါ်မှာယုံကြည်မှုနဲ့မျှော်လင့်နေကြတယ်သို့တော်အစိုးရရန်တွေကနှေးပြေးပြီးတော့သူတို့ဘာလှုပ်ဆောင်နေတယ်ဆိုတာကိုပြည်သူရှင်းရှင်းလင်းလင်းချမှတ်ပြနိုင်ဘူးနောက်တစ်ခုကတော့အစိုးရတစ်တက်လာပြီးတဲ့နောက်ပိုင်းမှာအစိုးရအနေနဲ့မီဒီယာနဲ့ဆက်ဆံတဲ့အခါမှာတိတ်ရင်းရင်းမင်းမပွန့်ပွန့်ငယ်ငယ်မရှိဘဲနဲ့ခက်ခွာခွာနေတဲ့အနေအထားမျိုးတွေ့ရတယ်ဒရင်းမာရီဘက်ကအဓိကဘာအခက်အခဲဖြစ်လာလဲဆိုလို့ရှိရင်လွတ်တော်ပါဝင်ပေါ့လေအစိုးရတရင်ဌာနတွေအစိုးရဝန်ကြီးဌာနတွေရဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီးတော့တရင်ယူရတာပိုခက်လာတယ်ဆိုတော့အပိုင်းတွေလည်းပိုပြီးကြားလာရပါတယ
်ပြောင်းလဲလာတဲ့ခေတ်စနစ်နဲ့အညီတရင်စာရဲ့အရေးအသားတွေဟာလည်းပြင်ဆင်ဖို့အများကြီးလိုအပ်နေတယ်လို့မန္တလေးမြို့ကစာရေးဆရာညီပူလေးရဲ့တုံ့သက်ချက်ကိုလည်းတစ်ဆက်ထဲနှာစင်ပါအောင်ရှင်
သူချာချာမပြောင်းဘူးဒါပေမဲ့ကျင်းပစာအရင်တော့ရေးနေကြမဟုတ်တဲ့လူတွေပုံပါတချို့တော့မြင်ရစပြပါတယ်ဒါပေမဲ့သတင်းစာကပြည်သူအာပုံပုံအစိုးရတစ်ခုရဲ့အာပုံလို့ဖြစ်ကျွန်တော်ကပြည်သူတွေဖတ်ချင်တာပြည်သူတွေကိုစားပြုပြီးရေးကြစေချင်တာကျွန်တော်မိတ်ဆွေတချို့ကသတင်းစာမယူတဲ့လူတွေပြန်ယူကြတယ်ပြန်ယူပြီးနောက်တကယ်ဖတ်ကြည့်တော့ခါကျတော့ပြန်ပြီးလွတ်ချကြတယ်အဲ့လိုမျိုးမဖြစ်စေချင်ဘူးကိုရွေးချယ်တင်ရောက်ထားတဲ့အစိုးရတော့ဟုတ်တယ်သို့တော့သူ့အာဘောကိုပဲလူရဖတာမကြိုက်လောက်ဖြစ်နေ
မြန်မာနိုင်ငံဟာတကယ်တော့ဒီမိုကရေစီစနစ်ကိုကူးပြောင်းနေပြီဖြစ်တဲ့အတွက်နိုင်ငံပိုင်သတင်းစာတွေမရှိသင့်တော့တာမို့ရက်ဆိုင်သင့်ပြီဖြစ်တဲ့အကြောင်းပြီးခဲ့တဲ့သမ္မတဦးသိန်းစိန်လက်ထက်ပထမအကြိမ်လွှတ်တော်မှာအဆိုတင်သွင်းခဲ့တာတွေတောင်ရှိပါတယ်အထက်ကတော့အစိုးရပိုင်သတင်းစာတွေမှာအကြောက်တရားလွှမ်းမိုးနေစေရှိနေတာကိုတွေ့ရပြီးသတင်းမီဒီယာလုပ်ငန်းတွေကလည်းတိတိတတ်တာပြောင်းလဲလာတာမတွေ့ရဘူးလို့မန္တလေးမြို့ကသတင်းစာဆရာစာရေးဆရာဦးကျော်ရင်မြင့်ကထောက်ပြပါတယ်
။အရင်အစိုးရလက်ထက်နဲ့အခုအစိုးရလက်ထက်နဲ့သတင်းမီဒီယာအလုပ်လုပ်ရတာတိတ်ပြတော့ထူးထူးခြားခြားပြောင်းလဲမလာသေးဘူးဗျ။အဲဒီလိုပြောင်းလဲမလာတာကျွန်တော်ထင်မြင်ချက်ကတော့အဲဒီအစိုးရရဲ့ဝန်ထမ်းအရာရှိဘိုင်းကအရင်လူတွေပဲဖြစ်နေလို့အရင်လိုအကြောက်တရားတွေနဲ့အရင်လုပ်ပုံကိုင်းပုံတွေနဲ့ဆက်ပြီးတော့လုပ်နေလို့ပြောင်းလဲတဲ့နယ်လောက်မပြောင်းလဲတာလို့မြင်ပါတယ်
။ဒါပြင်လဲသတင်းတောက်တွေဘက်ကအားနည်းချက်တွေကိုတွေ့နေရပြီးတော့ သတင်းပညာတွေကိုပို့ပြီးလေ့လာဖို့အများကြီးလိုအပ်တယ်လို့လည်းရှင်နက်တင်မဂ္ဂဇင်းရဲ့အက်ဒီတာချုပ်ဦးစောမင်းကျော်ကဆိုပါတယ
်သတင်းသမားရဲ့ဘက်ကလည်းပေါ့နော်ဒီသတင်းပညာနဲ့ပတ်သက်ပြီးသတင်းတော့ဆိုလည်းသူတိထားတဲ့တိကြိုက်တာတွေသူတစ်ပြင်းဒီဂျာနယ်လစ်တွေဟာသူ့မှာရှိတဲ့မဲ့ယူရှင်တွေသူတို့ဘက်ကလည်းဖြည့်နေဖို့လိုပါတယ်တစ်ခါတစ်ခါမှကြုံရတာကလုပ်ငန်းခွင်ထဲမှာပဲတင်ကြရတဲ့အခါကျတော့ကိုအင်တာဗျူးလုပ်တဲ့လူကပဲသူပဲပါလေကိုအင်တာဗျူးလုပ်တဲ့အဖွဲ့အစည်းကပဲဟာလေကိုလုံးဆောင်နေတဲ့ကိုမီးတဲ့လူရဲ့နောက်ခံတမိုင်းကြောင့်ကိုမီးတဲ့အဖွဲ့အစည်းရဲ့နောက်ခံတမိုင်းကြောင့်အဲ့ဒါတွေကိုတိဖို့လည်းလိုပါတယ်
မြန်မာနိုင်ငံရဲ့စာနေစင်းလွတ်လပ်ခွင့်အတွက်အားလုံးနဲ့စုပေါင်းလက်တွဲပြီးအစံကုန်ဆောင်ရွက်သွားမယ်လို့ပြည်ချားရေးဝန်ကြီးဒေါက်တာဖေမြင့်ကပြီးခဲ့တဲ့မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာစာနေစင်းလွတ်လပ်ခွင့်အထိအမှတ်အပွဲမှာပြောထားပါတယ်။ဒါပေမဲ့အခုအစိုးရသက်တောင်းဝယ်ယူပြီး6လအတွင်းအထိတော့ပုဂ္ဂလိကသတင်းမီဒီယာဖွံ့ဖြိုးရေးကိုဦးစားပေးဆောင်ရွက်တာမတွေ့ရသေးဘူးလို့သတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကထောက်ပြပါတယ်
။ဒီမီဒီယာတွေဖွံ့ဖြိုးရေးနဲ့ပတ်သက်လို့အားလုံးစဉ်းစားနိုင်အောင်အစိုးရဘက်ကလုပ်ပေးနိုင်တဲ့သို့တော့ဒီနေ့ဒီပန်းကြီးလေးကိုလည်းလိုတယ်လို့မြင်တယ်။မှတ်တမ်းမီဒီယာတွေတို့ဒေသနာမီဒီယာတွေတို့သူတို့တွေစင်တန်နိုင်မှုအတွက်ဆိုးရမှာတချို့တော့တာဝန်ယူနိုင်တဲ့အပိုင်းကြီးရှိတယ်ပေါ့နော်။အခုကမီပရင့်မီဒီယာတွေဆိုတဖြည်းဖြည်းနဲ့အရေးအတွက်ဟိုတင်းလာတွေရော့ပါလာတယ်။အဲဒီသူတို့တွေစင်တန်မှုတွေအခက်အခဲဖြစ်လာတယ်ပေါ့နော်။ဟိုအစိုးရအနေနဲ့လည်းမီဒီယာဖွံ့ဖြိုးရေးပိုင်းကိုလည်းထိန်းသိမ်းစဉ်းစားပေးတယ်လို့ကျွန်တော်ထင်ပါတယ်။
ငါတို့ NLD ပါတီဦးဆောင်တဲ့အစိုးရအသစ်မှာတင်းမီဒီယာလွတ်လပ်ခွင့်နဲ့တင်းလုပ်ငန်းတွေမှာကြုံနေရတဲ့အခက်အခဲတချို့ကိုနားဆင်ခဲ့ရတာပါရှင်။လက်ရှိအစိုးရဟာသတင်းလွတ်လပ်ခွင့်ကိုပေးထားပြီးသားဖြစ်တယ်လို့ပြည်ကြားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးရဲနိုင်က RFA ကိုပြောပါရယ်အစိုးရပိုင်းသတင်းမီဒီယာတွေဟာပုဂ္ဂလိကလုပ်ငန်းတွေပေါ်လွှမ်းမိုးမှုရှိနေတယ်ဆိုတဲ့ဝေဖန်ထောက်ပြချက်တွေနဲ့ပတ်သက်လို့ပြည်ကြားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးရဲနိုင်ရဲ့ရှင်းပြချက်ကတော့
ကျွန်တော်ဒီအစိုးရလက်ထက်ရဲ့ပထမရက်တရမှာကိုပဲလေကျွန်တော်တို့ကပုဂ္ဂလိကသတင်းစာတွေရှင်းတမ်းမှုတွေဒီစီးပွားရေးရဲ့အဓိကရေတောက်မြစ်ပေါ့ကြော်ညာပေါ့သူတို့ကြော်ညာရရှိဖို့ကျွန်တော်တို့မှာထည့်နေတဲ့ဈာညက်ကြော်ညာတွေရှိတယ်ဒင်းစာတွေမှာအလဲမှာညှက်ပြီးကြော်ညာတွေအဲ့ဒီဟာတွေကျွန်တော်တို့ရှော့ချပေးလိုက်တယ်ဒီပုဂ္ဂလိကထက်ဒင်းစာတွေကိုသွားမဟုတ်ဘူးကြိုးစားရတော့ဒါမဟုတ်ဘူးလို့ပဲကျွန်တော်ကဖြည့်ရှင်းလိုပါတယ်သူတို့ရှင်းတောင်းအောင်ပဲကျွန်တော်တက်နိုင်တာကိုခွဲပေးတာမျိုးတောင်းလုံးနေပါတယ်လို့ကျွန်တော်ကပြောလိုပါတယ်ဗျ
တပ်ပြင်းလဲဒင်းရယူဖို့ခက်ခဲနေရတဲ့ပတ်သက်ပြီးတော့သူတို့ဘက်ကကြုံနေရတဲ့အခြေအနေတချို့နဲ့ပတ်သက်လို့လည်းအခုလိုပြောပြပါတယ်ရှင
်ကျွန်တော်စီမှာကဒီမီဒီယာပြောရေးဆိုခွင့်ပုံကိုတွေကနိုင်ငံတကာပုံကိုတွေလို့တိတတ်တာဝန်မဟုတ်ဘူးပေါ့ပူတွဲတာဝန်ထမ်းဆောင်နေရတယ်ဆိုတော့သူတို့မှာမူလတာဝန်တွေရှိနေတယ်ရှိနေတော့ကြတော့မီဒီယာတွေကခေါ်တဲ့ချိန်မှာခုနလိုမျိုးပေါ့ကျွန်တော်အစည်းအဝေးလုပ်နေတာမျိုးတွေရှိတယ်တော့ချက်ချင်းမရဘူးပေါ့သို့တော့သူတို့စိတ်ရှည်တာခေါ်မယ်ဆိုရင်ရပါတယ်နောက်တစ်ချက်ကလည်းပဲကျွန်တော်တို့ကဒီမှာရက်တရအတွင်းမှာကိုအဲ့လိုမျိုးဖြစ်မှာဆိုလို့ကိုမီဒီယာတွေနဲ့ဝန်ကြီးထားရင်လည်းပေးတွေ့ပြီးတော့ဒီမှာသတင်းစာရှင်းလင်းပွဲတွေလုပ်ပေးနေပါတယ်ကျွန်တော်စီကပြောရေးဆိုခွင့်ပုံကိုတွေကတိတတ်တာဝန်မဟုတ်ဘဲနဲ့ပူတွဲတာဝန်ထမ်းဆောင်နေတာဖြစ်တဲ့အတွက်နိုင်ငံတကာစံချိန်မှီဖို့တော့ကျွန်တော်အများကြီးကြိုးစားအောင်မယ်လို့ထင်ပါတယ်ဗျ
။ပြည်ချိုင်းဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးရဲနိုင်ပြောပြခဲ့တာပါရှင်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့2015ခုနှစ်အထိတော့တိုးတက်ပြောင်းလဲလာတာမတွေ့ရသေးဘူးလို့ American အခြေစိုက် Freedom House အဖွဲ့ကြီးက2016ခုနှစ်အတွက်ထုတ်ပြန်တဲ့သူတို့ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။တပ်ပြင်လဲပြည်သူ့အခြေစိုက်အနေစည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့2016ခုနှစ်ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်အစီအစဉ်အတန်းနဲ့ပတ်သက်ပြီးဖော်ပြချက်ထဲမှာတော့မြန်မာနိုင်ငံဟာကမ္ဘာတဝန်းနိုင်ငံပေါင်း180ရှိတဲ့အနေနဲ့အဆင့်143မှာရှိပြီးသတင်းလွတ်လပ်ခွင့်ဟာ2015ခုနှစ်အထိတော့စိုးစိုးနိုင်ငံများစီးနေမှာရှိနေသေးပဲလို့ဖော်ပြထားပါတယ်ရှင်